ခုကျမတို့ VOA ကနေပြီးတော့ Skype နဲ့ဆက်သွယ်မင်းမြတ်တူကတော့မတ်တီတကူကြောင့်မြင်ဖြစ်ပါတယ်။သူကတော့ American ပြည်ထောင်စု San Diego မြို့ကဆေးရုံတရုံမှာသူနာပြုအထုခုဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။သူတို့အခုဆေးရုံမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒီလူနာတွေကိုပေါ့နော်အရေးပေါ်ကူတာပေးနေရသူလည်းဖြစ်ပါတယ်
။အခုရှင်းနေရဟာကျေးဇူးနာပါလဲဆိုတော့ result တွေကိုပေါ့နော်ဒီသူတို့ဟို test ထုတ်တဲ့ဟာဆေးရုံမှာမရှိဘူးဖြစ်နေတာအဲ့ဟာဒီ American မှာဖြစ်နေတဲ့ကိစ္စကအကုန်လုံး test တွေကိုသူရဲ့ result တွေနှာခေါင်းတွေထဲမှာအကုန်လုံးဟိုယူပြီး test ကိုယူအားပြီးပြီဆိုရင်အပြင်ကဓာတ်ခွဲကောင်ပို့ရတယ်ပို့ရတဲ့အခါကျတော့အရင်အပတ်ကဆိုရင်အဲ့ဟာတပတ်လောက်တော့မှကြာတယ်တပတ်နီးပါပေါ့နော်ဟိုနေ့ကနေဗုဒ္ဓဘူးနေ့ကနေပို့လိုက်တာတနင်္ဂနွေနေ့မှာပြန်ရောက်လာတယ်။အဲ့လိုမျိုးဆိုတော့သူတို့တွေအကုန်လုံးကိုကျတော့ဘလို့ကုသရလဲဆိုတော့သူတို့ကိုဒီ covid positive ပေါ့နော် covid ကိုဖြစ်နေတယ်လို့ပဲသဘောထားပြောမှာပဲတကယ်ကိုကုသရတယ်။ဒါပေမဲ့အဖြေထွက်ပြီးသားလူတွေအရင်အခြေအနေဆွဲလူတွေကိုကျတော့ ICU ပဲပို့ပြီးမှဇက်တိုက်နဲ့တည်ရှိပြီးကုသရတဲ့ဟာတွေပါ။
အဲ့တော့အဲ့ဒီလူနာတွေကဟိုညီမတို့ခုဆေးရုံကိုရောက်လာတဲ့ခါမှာအရင်ဆုံးဟိုဘာတွေနဲ့အရင်ဆုံးကုသပေးရလဲရှင
်။အဆုံးနဲ့နှလုံးဘာဖြစ်လို့လဲဆိုတော့အဆုတ်ကကြတော့သူတို့တွေကိုအ ਨੇ ဆုံးအဲ့လိုမျိုးနှစ်နာရီနဲ့လေးနာရီခြားတခါ nebulizer treatment လို့ခေါ်ရဲဒီလိုမျိုးဒီအမီအခေါင်းကနေအဲ့လိုဒီလိုမျိုး treat လုပ်တဲ့ဟာတွေ respiratory therapist တွေပေါ့နော်အဲ့ဟာတော့အသက်ရှူလမ်းကြောင်းဆိုင်ရာပညာရှင်တွေအဲ့ဟာအနီးကပ်ကိုအဲ့ဟာကိုအဓိက treat လုပ်တယ်ပြီးတော့မှနောက်တစ်ခါကျတော့အခုသူတို့သုံးနေတာက neck ဖြာရဲ့ pneumonia ရဲ့ malaria ရဲ့ပေါ့နော်အဲ့ဟာတွေရဲ့ဆေးနဲ့ antiviral နဲ့အဲ့ဒါတွေနဲ့အဓိကကုပါတယ်။တော်တော်များများတော့ပို့ပြီးတော့မှကျန်းမာလာတယ်။အာဒါပေမဲ့အရင်တော့ထင်တာကတော့ပေါ့နော်။သူကဒီအဖိုးကြီးအဖွားကြီးလောက်ပဲဖြစ်မယ်ထင်နေတာ။ဒါပေမဲ့ဒီတစ်ပတ်မှာအဲ့လိုတွေးရလူကြီးကအသက်40တယောက်ရှိရယ်။သူကအသက်28နှစ်အရွယ်သူတို့အမျိုးကြီးရှိရယ်။ပြီးနောက်တစ်ယောက်ဆိုရင်သူကကျတော့အဲ့လို psych ပေါ့နော်။ဒီစိတ်ရောဂါကုအာစိတ်ရောဂါကု nurse အဲ့လို nurse တယောက်သူဆိုရင်သူထင်တာကတော့သူရတာအဲ့လိုမျိုးဟို homeless ပေါ့ဟိုအိမ်ရာမရှိတဲ့လူတွေကိုသူတို့ရာဟိုစိတ်ရောဂါတွေကတော်တော်ကုသရတယ်အဲ့လိုဆိုတော့သူအိမ်ရာနေရတယ်လို့သူထင်တယ်ပေါ့အဲ့လိုပြောတယ်ပြီးရင်အဖိုးကြီးအဖွားကြီးတွေတော်တော်များပါလဲဆိုတော့အာသူတို့အိမ်ကနေအရန်ဝေးနေတယ်ဝေးနေပြီးတော့သူတို့ရာအာ cruise ship ပေါ်မှာဒီအပန်းဖြည့်သွားတယ်တင်ဘောပေါ်မှာတက်ပြီးတော့မှသူတို့ရာလုံးခဲ့နှစ်ပတ်လောက်ကနေတက်လိုက်တာတက်သွားပြီးတော့မှအဲ့ခါမှသူတို့ဟိုနမိုးနီးယားရပြီးတော့မှဆေးရုံကိုတက်လာကြတာအယောဂလက္ခဏာတွေတော်တော်များများတော့တူတယ်အဲ့လိုမျိုးအမ်ချောင်းဆိုးတယ်နောက်ပြီးခန္ဓာကိုယ်ကြီးကြိုက်လာတယ်နာလာတယ်အဲ့လိုနမိုးနီးယားနဲ့ပေါ့နော်တော်တော်တူတယ်အဲ့ဒါတွေအကောင်လုံးက
အဲ့တော့ညီမတို့ဆေးရုံမှာအဲ့လိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေကိုအဲ့လိုရုတ်ချီးပေါ့နော်ညားလာတဲ့အတွက်ညီမတို့ကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ဟိုပစ္စည်းတွေရောလုံလုံလောက်လောက်ရှိလား
အရင်အပတ်ကတော့သူကဘာပြောလဲဆိုတော့ပစ္စည်းတွေကရောက်လာတာတိတ်မရှိတော့ဘူးပေါ့နော်အကုန်လုံးကဒီတိုင်းသူတို့တွက်ကြည့်လိုက်တဲ့အချိန်မှာပစ္စည်းတွေကပုံတော့မယ်လို့ပြောရတယ်ပြောရတဲ့အတွက်ဒီအကုန်လုံး nurse တွေ doctor တွေကိုတတိယချွေတာကြပါချွေတာပြီးတုံးကြပါအရင်အပို့မတုံးကြပါနဲ့အဲ့လိုမျိုးပြောတယ်ပြောပြီးတော့ဒီနေ့ဒီလူရဲ့ဆေးရုံက sharp ကနေပြီးတော့ဒီရေဒီယိုကနေအကုန်လုံးကိုကြင်ညာလိုက်တယ်လူတွေအကုန်လုံးသိအောင်အိမ်မှာပေါ့နော်ဒီလိုမျိုးတွေမျက်နှာဖုံးတွေလက်အိတ်ကြီးအကုန်ဝယ်ထားတဲ့လူတွေရှိရင်လာပြီးတော့မှလူတန်းနိုင်ပါတယ်လူတန်းပေးကြပါဆိုရင်မြေတရက်ခံတဲ့အချိန်မှာဒီနေ့မှလူတွေအများကြီးပဲလူသွားကြတယ်ပေါ့နော်အဲ့ဒါဆိုတော့တော်တော်ကောင်းတယ်အဲ့ဟာအဲ့လိုဆိုတော့အခုဆိုရင်တော့လုံလောက်သွားပြီလို့ပြောတယ
်ညီမတို့အခုလိုရှေ့တန်းကနေပြီးတော့ပေါ့နော်ဒီဗိုင်းရပ်စ်ကူးစက်နေတဲ့လူနာတွေကိုအနီးကပ်ကုသဆောင်ရှောက်နေရတဲ့ခါကျတော့ဟိုညီမတို့ကိုယ့်ဟာကိုယ်စိုးရင်ချက်တွေရောဘယ်လိုရှိလဲ
စိုးရင်တာတော့စိုးရင်တာပေါ့ဘယ်လိုပြောမလဲအိမ်ကိုပါလာမှာလဲအရင်လဲစိုးရင်လဲပြီးရင်ဆေးရုံမှာလဲအာညီမကျော်သူတို့ရဲ့ဒီ ICU ကညီမရဲ့တကယ်အလုံးလုံးတဲ့ဌာနမဟုတ်တဲ့အတွက်ကိုယ့်ရဲ့ဌာနကိုကိုပြန်လာပြီးတော့မှအဲ့လိုမျိုးထမင်းတွေပါပြန်စားတာတို့ကိုယ့်ရဲ့အိတ်တွေပါပြန်ပြန်ယူတာတို့ဆိုရင်ကိုယ့်ရဲ့အလုံးလုံးတဲ့လူတွေကိုလဲပေးမိမှာလဲစိုးရင်လဲပေါ့နော်စားရလဲအရင်ကိုစားရတယ်ဒီအားစေးကြီးလဲတောက်ပေါ့နော်ကွက်ကိုဘလို့ကာပွေရပေါ့ချွတ်လဲဆိုတော့ဖြစ်နိုင်ကြီးက90ရာခိုင်နှုန်း90ရာခိုင်နှုန်းအဲ့လိုမျိုးရှိရဲဆိုတော့လ
ေဆန်ဒီယေဂိုကအထုကုသနာပြုမတ်တီတကူကျော်မြင့်ကိုကျမအင်ဂျင်နိုင်က Skype ကနေဆက်သွယ်မိမြန်ခဲ့တာပါရှင်